2020ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းအတွက်ပါတီတွင်းအတူရွေးချယ်ပွဲတွေလုပ်နေတာမှာအင်္ဂါနေ့ကကြီးနယ်ပေါင်း14ခုမှာလုပ်တဲ့ Super Tuesday ရွေးချယ်ပွဲတွေမှာတော့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကပြည်내အများစုမှာအနိုင်ရပါတယ်။အင်္ဂါညဘက်မှာမဲကြလက်အတော်များထွက်ပြီးတဲ့နောက်ကယ်လီဖိုးနီးယားပြည်내 Los Angeles မြို့မှာမစ္စတာဘိုင်ဒန်ကထောက်ခံသူတွေကိုအောင်ပွဲကနေကိုပြောခဲ့ပါတယ်
။ Make no mistake about it. This campaign
ကျွန်တော်ဒေါ်နယ်ထရမ့်ကိုသမ္မတရာထူးကနေထိရှားပြစ်မယ်ဆိုတာလုံးဝတန်လျာမရှိပါနဲ့လို့မစ္စတာဘိုင်ဒန်ကပြောပါတယ်။လက်ရှိအချိန်ထိရေတွက်ပြီးတဲ့မြဲကြက်လက်တွေအရမစ္စတာဘိုင်ဒန်ကတက်ဆက်အပါအဝင်ပြည်နယ်၉ခုမှာအနိုင်ရတယ်လို့သတင်းဌာနအများကြီးကတွက်ချက်ပြောဆိုထားပြီးမဲရေတွက်ဖို့အတော်ကြံသေးတဲ့ main ပြည်နယ်မှာလည်းအသာကြီးရနေပါတယ်။ဗမောပြည်နယ်ထက်လက်တော်မှဘာရီဆန်ဒါစ်ကသူ့ရဲ့နယ်စင်တာနဲ့ဗမောအပါအဝင်ပြည်နယ်၃ခုမှာအနိုင်ရပါတယ်။မက်ဆာချူးဆက်ပြည်နယ်ထက်လွတ်တော်မှာအဲလစ်ဘက်ဝါရန်ဟာသူ့ရဲ့မဲဆန္ဒနယ်မှာတော့အနိုင်မရခဲ့ပဲတတိယနေရာအတွက်မီရိုမျိုးတော်ကိုဟောင်းမိုက်ကယ်ဘလူးဘတ်နဲ့အကျိတ်နဲ့ရှင်နေရပါတယ်။မဲဆွယ်ပွဲအတွက်သူ့ကိုယ်ပိုင်ငွေကဒေါ်လာ3,500ကျော်သုံးစွဲခဲ့တဲ့မစ္စတာဘလူးဘတ်ဟာဒီစူပါတူးစီအတူရွေးချယ်ပွဲတွေမှာမှစတင်နေတာဖြစ်ပြီးအခြေအနေမလှဖြစ်ခဲ့ပါတယ်။